လီဘီယားနိုင်ငံဘန်ဂါဇီမြို့ကအမေရိကန်ကောင်စ
မြန်မာနိုင်ငံပေါ်အမေရိကန်ပြည်ထောင်စုကချမှတ်ထားတဲ့စီးပွားရေးအရာအေးအေးယူပိတ်ဆို့မှုတွေနောက်တဆင့်ထပ်မံလျှော့ပေါ်ပေးမယ့်အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဟီလာရီကလင်တန်ကပြောလိုက်ပါတယ်။မနေ့ကနယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံပြင်ပမှာမြန်မာသမ္မတဦးသိန်းစိန်နဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဟီလာရီကလင်တန်တို့တီးသန့်တွေ့ဆုံခဲ့ကြစဉ်အတွင်းမှာအခုလိုပြောသွားတာပါ။ဒီအကြောင်းအပြည့်အစုံကိုတော့မက်ခင်ဖြူထွေးကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။ကုလသမဂ္ဂထွေထွေညီလာခံမှာမိန့်ခွန်းပြောကြားဖို့အတွက်အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာရောက်နေတဲ့မြန်မာသမ္မတဦးသိန်းစိန်ဟာအမေရိကန်နိုင်ငံသားရေးဝန်ကြီးဟယ်လရီကလင်တန်နဲ့မနေ့ကညနေပိုင်းကတည်တံ့တွေ့ဆုံခဲ့တာပါ။အ
စီအစဉ်နဲ့ဒါတတိယကြိမ်ကျွန်တော်တို့တွေ့ဆုံတာဖြစ်ပါတယ်။အခုလိုလာပြီးတော့တွေ့ဆုံဆက်ဆက်ကြတော့ဟိုဝင်သားနေကြပါတယ်။ကျွန်တော်တို့ဒီကလည်းဆွေတော်ကျေးဇူးတင်ပါတယ်
။မနေ့ကတွေ့ဆုံမှုအတွင်းမှာသမ္မတဦးသိန်းစိန်ပြောသွားတာပါ။လက်ရှိမြန်မာဆူရရဲ့ပြည်ပြင်ပြောင်းလဲရေးဆောင်ရွက်ချက်တွေကိုအတိအမှတ်ပြုတဲ့အနေနဲ့မြန်မာနိုင်ငံကကုန်ပစ္စည်းတွေအမေရိကန်နိုင်ငံနဲ့တင်သွင်းခွင့်ပိတ်ပင်ထားတာကိုအမေရိကန်ဘက်ကရှော့ပေါ်မှုတွေစပြီးတော့လုပ်သွားမယ့်အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဟယ်လရီကလင်တန်ကပြောသွားပါတယ
်။ And in recognition of the continued progress toward reform and in response to requests from both the government and the opposition, the United States is taking the next step.in normalizing our commercial relationship.
ပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေဆက်လက်လုပ်ဆောင်နေတဲ့အပေါ်မှာအတိအမှတ်ပြုတဲ့အနေနဲ့နောက်မြန်မာအစိုးရနဲ့အတိုက်အခံနှစ်ဖက်စလုံးကတောင်းဆိုလာတဲ့အပေါ်မှာလိုက်လျောတုံ့ပြန်တဲ့အနေနဲ့ပါမြန်မာနဲ့အမေရိကန်နှစ်နိုင်ငံကူတန်ရောင်းဝယ်မှုတွေပုံမှန်ဆောင်ရွက်သွားနိုင်အောင်နောက်တဆင့်ဆောင်ရွက်ဖို့အမေရိကန်ပြည်ထောင်စုကဆောင်ရွက်နေပါတယ်မြန်မာနိုင်ငံသားတွေအနေနဲ့သူတို့ရဲ့ကုန်ပစ္စည်းတွေကိုအမေရိကန်ဈေးကွက်ထဲမှာရောင်းချနိုင်မဲ့အခွင့်အလမ်းတွေဖြစ်လာဖို့ကျမတို့မျှော်လင့်ပါတယ်ရှင်
။မြန်မာအစိုးရအနေနဲ့လက်ရှိဆောင်ရွက်နေတဲ့ပြည်ပြင်ပြောင်းလဲမှုတွေဆက်လက်ဆောင်ရွက်သွားဖို့ကိုလည်းနိုင်ငံသားရေးဝန်ကြီးကလင်တန်ကတိုက်တွန်းခဲ့ပါတယ်
။ We have watched as you and your government have continued the steady process of reform and we've been pleased to respond with specific
သမ္မတဦးသိန်းစိန်နဲ့မြန်မာအစိုးရတို့အနေနဲ့ပြုပြင်ပြောင်းလဲမှုလုပ်ငန်းတွေကိုတည်တည်ငြိမ်ငြိမ်နဲ့ဆက်ပြီးဆောင်ရွက်နေတာကိုကျမတို့အလေးထားစောင့်ကြည့်ခဲ့ပါတယ်။အစိုးရရဲ့ပြုပြင်ပြောင်းလဲရေးကြိုးပမ်းအထောက်မှုတွေကိုအတိအမှတ်ပြုတဲ့အနေနဲ့ဒီပြုပြင်ပြောင်းလဲမှုတွေနဲ့အညီအမေရိကန်အစိုးရဘက်ကလည်းတုံ့ပြန်ဆောင်ရွက်နေသလိုဒီအတွက်ကျေနပ်အားရမှုလည်းရှိပါတယ်။ရှစ်ဆက်ပြုပြင်ပြောင်းလဲမှုတွေဆက်လုပ်သွားဖို့လည်းတိုက်တွန်းပါတယ်ရှင်။
လက်ရှိပြုပြင်ပြောင်းလဲမှုတွေမပြောင်းမလဲရှစ်ဆက်ဖြစ်သွားဖို့မျှော်လင့်တဲ့အကြောင်းလဲနိုင်ငံသားရေးဝန်ကြီးကလင်တန်ကပြောခဲ့ပါတယ်။
As we do so, we will continue consulting with Congress and other relevant stakeholders about additional steps, while at the same time,
မြန်မာနိုင်ငံကတိုးတက်ပြောင်းလဲမှုတွေအများအပြားဆက်ဖြစ်သွားဖို့မျှော်လင့်ကြိုးပမ်းနေကြသူတွေကိုအမေရိကန်အစိုးရကအားပေးထောက်ခံပြီးမြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်နေတဲ့တစ်ချိန်တည်းမှာလည်းနောက်ထပ်လျှော့ပေါ်မှုတွေဆက်လက်လုပ်သွားနိုင်ဖို့အတွက်အမေရိကန်ကွန်ဂရက်စ်နဲ့တခြားသက်ဆိုင်ရာတာဝန်ရှိသူတွေနဲ့အတူကျမတို့ညှိနှိုင်းဆောင်ရွက်မှုတွေဆက်ပြီးတော့လုပ်သွားမှာပါ
အမေရိကန်နဲ့မြန်မာနိုင်ငံနှစ်နိုင်ငံစလုံးအတွက်အကျိုးမြတ်ဖြစ်စေမယ့်စီးပွားရေးနဲ့မဟာဗျူဟာကြားတဲ့ဆက်ဆံရေးပြန်လည်တည်ဆောက်ဖို့ကြိုးပမ်းနေချိန်မှာအခုလိုမျိုးအမေရိကန်နိုင်ငံသားရေးဝန်ကြီးကဒီအမေရိကန်ရဲ့ပိတ်ဆို့မှုတွေကိုထပ်မံလျှော့ပေါ်မယ့်အကြောင်းကိုပြောဆိုလိုက်တာဖြစ်ပါတယ်ပြီးခဲ့တဲ့သတင်းပတ်ကလည်းမြန်မာသမ္မတဦးသိန်းစိန်နဲ့ဒီအစိုးရတာဝန်ရှိသူတချို့ကိုအမေရိကန်ပြည်ထောင်စုကကန့်သတ်ပိတ်ပင်ထားတဲ့အထူးပုဂ္ဂိုလ်တွေဆင်းကနေအမေရိကန်ဆိုရကပယ်ဖျက်ပေးခဲ့တာပါအခုနောက်တဆင့်ဒီမြန်မာဘက်မှစီးပွားရေးအရာအေးအေးယူတန်းခတ်မှုတွေကိုထပ်မံလျှော့ပေါ်ပေးလိုက်တာလည်းဖြစ်ပါတယ်ပြီးခဲ့တဲ့နှစ်ကစပြီးတော့ဒီမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲမှုတွေကိုအတိအမှတ်ပြုတဲ့အနေနဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဟယ်လရီကလင်တန်ကိုယ်တိုင်မြန်မာနိုင်ငံကိုသွားရောက်ခဲ့တာအပါအဝင်ဒီမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ခတ်အပ်ပြီးတော့တန်အမတ်ကြီးဆက်ဆံရေးအစဉ်ပြန်လည်ထားရှိတာတွေနဲ့နှစ်နိုင်ငံဆက်ဆံရေးကဏ္ဍအသစ်ကိုပြန်လည်ဖွင့်လှစ်ခဲ့ကြတာလည်းဖြစ်ပါတယ်အခုနယူးယောက်မြို့က68ချိန်မြောက်ကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်နေတဲ့သမ္မတဦးသိန်းစိန်ဟာဒီမနေ့တုန်းကအမေရိကန်နိုင်ငံသားရေးဝန်ကြီးဟယ်လရီကလင်တန်နဲ့တွေ့ဆုံခဲ့တယ်လို့ပဲဒီကမ္ဘာတဝန်းပရဟိတလုပ်ငန်းတွေလုပ်နေတဲ့ Clinton Global Initiative အဖွဲ့ဥက္ကဋ္ဌအမေရိကန်သမ္မတဟောင်းလည်းဖြစ်တဲ့ Bill Clinton နောက်အမေရိကန်နိုင်ငံသားရေးဝန်ကြီးဟောင်း Henry Kissinger တို့နဲ့လည်းတွေ့ဆုံခဲ့တာပါထွေထွေညီလာခံတက်ရောက်ဖို့အတွက်ဒီနယူးယောက်မှာရောက်ရှိနေတဲ့ထိုင်းဝန်ကြီးချုပ်ယင်းလက်ရှင်နဝတ်နဲ့လည်းမနေ့တုန်းကသမ္မတဦးသိန်းစိန်တွေ့ဆုံခဲ့ပါတယ်ဒီနေ့ဒေသစံတော်ချိန်မနက်ပိုင်းမှာတော့ကုလသမဂ္ဂထွေထွေညီလာခံမှာမိကွန်းပြောကြားမှာဖြစ်တယ်လို့ညပိုင်းမှာဆိုရင်လေ Asia Society အဖွဲ့ကပြုလုပ်တဲ့ဟောပြောပွဲတစ်ခုမှာသမ္မတဦးသိန်းစိန်စကားပြောဖို့ရှိပါတယ်ရှင်